စကိုင်းတိုင်းရင်းမပင်ခရိုင်ကကျေးရွာတွေမှာစစ်တပ်ကအင်အားသုံးအကြမ်းဖက်ဆင်းနေမှုကြောင့်ရွာလုံးကျွတ်ထွက်ပြေးနေရတဲ့အခြေအနေဆိုးရွားနေကြောင်းဒေသခံတွေကပြောပါတယ်။ရွာပေါင်း20ကျော်ကကလေးတငယ်ကအစအသက်ကြီးရွယ်ဦးထီလူပေါင်းထောင်နဲ့ချီနီးစပ်ရာတောတွေဘက်ထွက်ပြေးရတဲ့အခြေအနေမျိုးသူတသက်မှာတခါမှမကြုံဘူးလို့လူသားချင်းစာနာမှုစေနာဝန်ထမ်းတဦးက VOA ကိုပြောပါတယ်။ရွာဒီကာလပူပြင်းတဲ့ဒဏ်ကြောင့်ရွာသူရသားတွေတောထဲမှာဒုက္ခအလွန်ရောက်နေတယ်လို့လည်းသူကအခုလိုပြောပါတယ
်။အဲ့ဒီမှာတခါမှလည်းကျွန်တော်မကြုံဘူးကြတော့ဟိုယူငင်ရတာဒီဒုက္ခတွေပူပြီးတော့မှကြီးကျယ်တယ်။အဲ့ဒီမှာအဓိကစားပောက်ကုန်ဖြစ်တဲ့စံဒီစီအဝတ်စားတွေကစားပြီးတော့မှအခုဆိုရင်တော့လိုအပ်လာတယ်။ခုဒါမျိုးရာဇီဥတုကလည်းအရန်ပူတယ်ပူကတော့ဒီအမျိုးကမရှိဘဲနဲ့အဲတော်တွေတောင်းနေတဲ့မှာတို့အကုန်လုံးဟိုစွန့်ခွာကြည့်အောင်စွန့်ခွာပြီးတော့မှထွက်ပြေးနေရတဲ့အနေအထားမျိုးရှိနေတဲ့အတွက်ကျွန်တော်တို့ဟိုဒီတတ်နိုင်တဲ့ဒီကျွန်တော်တို့ပေါ့နော်ဟိုဟာမိတ်ဆွေတွေဒီကိုအခုကြီးတောင်းနေရတယ်ရှိတယ်တို့ဟိုစားဖို့တောက်ဆိုင်ဖို့အတွက်အဲကျွန်တော်တို့စံဒီစီဒီအဓိကဟိုအခြေခံစားတောက်ကုန်တွေတော်တော်လေးထောက်ပံ့မှုအတွက်အခုဆိုရင်တော့လက်ရှိမှာလိုအပ်ချက်တွေဖြစ်နေတယ်
ဧပြီလ26ရက်နေ့ကလည်းရင်းမပင်ဒေသမှာရှိတဲ့ကျွေးရွာတချို့ကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးနေအိမ်တွေကပစ္စည်းတွေကောက်ပဲတီးနှံအိမ်မွေးတရိတ်ဆန်တွေကိုအတင်းလူယူဆောင်သွားတယ်လို့မျက်မြင်သက်သေတွေကဒေသရင်းသတင်းဌာနတွေကိုပြောကြားခဲ့ပါတယ်စစ်ကောင်စီရဲ့တရင်တစ်ခုဟာဧပြီလ25ရက်နေ့ကရင်းမပင်ဘက်သွားရောက်တက်ဆွဲပြီးတဲ့နောက်အခုလိုရွာတွေထဲဝင်ရောက်စီးနှင်းဖမ်းဆီးလူရဲမှုတွေလုပ်ခဲ့တာကြောင့်ရွာသူရွာသားတွေစိုးရိမ်ကြောက်လန့်ပြီးအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတာဖြစ်တယ်လို့လူသားချင်းစာနာမှုစေနာဝန်ထမ်းအဖွဲ့တွေက VOA ကိုပြောပါတယ်ရှင်